This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားများပေါ့တဘာဝပြီးစစ်အာဏာရှင်ပြီးတော့မှကင်ဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်ဒီဇင်ဘာလ2ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်များစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဦးစွာစီရေးသတင်းများကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ရီအန်ယူဂျီတော်ရဆင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2024ခုနှစ်ဒီဇင်ဘာလ2ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရီဒီယိုအန်ယူဂျီစီရေးသတင်းများကိုကျွန်တော်ဇန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီရေးသတင်းကတော့အချောင်းမျိုးမျိုးနဲ့စစ်ကောင်စီတပ်စီမှရောက်နေတဲ့သူတွေအားလုံးပြည်သူ့ဘက်ကိုလက်နက်နဲ့တူဗတ်ပြောင်းဝင်ဖို့ KNDF ကဖိတ်ခေါ်တဲ့သတင်းပဲဖြစ်ပါတယ်အချောင်းမျိုးမျိုးနဲ့စစ်ကောင်စီတပ်စီမှရောက်နေတဲ့သူတွေအားလုံးပြည်သူ့ဘက်ကိုလက်နက်နဲ့တူဗတ်ပြောင်းဝင်ရောက်ဖို့ KNDF 2 COC ချုပ်မာဝီကဆိုရှယ်မီဒီယာကတဆင့်ရေးသားဖိတ်ခေါ်လိုက်ပါတယ်ဗိုလ်ချုပ်ထွန်းမြတ်နိုင်ပြောသလိုပဲကျွန်တော်တို့ KNDF ဟာလည်းဒါလည်းရှိတယ်တရားလည်းရှိပါတယ်အချောင်းမျိုးမျိုးနဲ့စစ်ကောင်စီတပ်စီမှရောက်နေတဲ့သူတွေအားလုံးပြည်သူ့ဘက်ကိုလက်နက်နဲ့တူဗတ်ပြောင်းဝင်ရောက်ဖို့ဖိတ်ခေါ်ပါတယ် KNDF ကနေအကောင်းဆုံးကူညီပါမယ်လို့ဆိုပါတယ်စကားစတတားတွေဟာ10နှစ်ကွန်ဆစ်စင်ပထမပိုင်းနဲ့ဒုတိယပိုင်းမှာတည်ရင်အလိုက်လက်နက်ချညံ့ခံမှုများရှိခဲ့ပြီးအခြားပြည်နယ်နဲ့တိုင်းများမှာလည်းလက်နက်ချမှုတွေရှိခဲ့ပါတယ်ခင်ဗျာခုတကပွင့်ပြည်မြို့နယ်မဲဇလီဆယ်တော်ကျိုးရတာဆယ်တောင်ဘတ်ချမ်းရှိစစ်ကောင်စီရဲ့ဂိတ်စခန်တိုက်ခိုက်ခံရပြီးစစ်ကောင်စီလက်အောက်ခံ3ဦးသေဆုံးတဲ့တဲ့တင်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပွင့်ပြည်မြို့နယ်မဲဇလီဆယ်တော်ကျိုးရတာဆယ်တောင်ဘတ်ချမ်းရှိစစ်ကောင်စီရဲ့ဂိတ်စခန်တိုက်ခိုက်ခံရပြီးစစ်ကောင်စီလက်အောက်ခံ3ဦးသေဆုံးခဲ့တယ်လို့ဒီဇင်ဘာလ2ရက်နေ့မှာမင်းမှုကရဲ့အမှတ်9တိုင်ရင်ကစီရေးတဲ့ရင်ကိုအတည်ပြုဖော်ပြပါရယ်မကွေးတိုင်းပွင့်ပြည်မြို့နယ်မဲဇလီဆယ်တော်ကျိုးရတာဆယ်တောင်ဘတ်ချမ်းရှိစစ်ကောင်စီတပ်ဂိတ်စခန်ကိုမင်းမှုခရိုင်အမှတ်9တပ်ရင်းမကွေးတိုင်းပတ်ကပ်ဖရွေရှားစစ်ကြောင်းရင်းနေတာကော်လမ်နဲ့ပွင့်ပြည်ပတ်ကပ်ဖတို့ပူးပေါင်းပြီးနိုဝင်ဘာလ29ရက်နေ့ကတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုပါရယ်တိုက်ပွဲတွင်စစ်ကောင်စီလက်အောက်ခံ3ဦးသေဆုံးကလက်နက်ခဲတချို့လည်းသိမ်းဆည်းရမိကြောင်းမင်းမှုခရိုင်အမှတ်9တပ်ရင်းကတီးပြူထားပါတယ်တိုက်ပွဲဖြစ်ပွားရာနေရာကိုအလောင်းလာကောက်တဲ့အင်အား20ခန့်မှာစစ်ကောင်စီတပ်သားတွေဟာအဝေးဒိမ်းမိုင်းနဲ့တိုက်ခိုက်ခံရပြီးသေဆုံးမှုရှိကြောင်းဆိုထားပါတယ်ခင်ဗျာဆလဘီစကိုင်းတိုင်းကမလူမျိုးနယ်မှာမြို့နယ်ပြည်သူ့အုပ်ချုပ်ရေးဖွဲ့နဲ့လူခွင့်ရေးရာတာဝန်ခံတို့ဥဆောင်ပြီးဒေသခံပြည်သူများနဲ့ပူးပေါင်းက86နှစ်မြောက်ပြည်ပဆိုင်ရာလူခွင့်ရေးနဲ့ထိမှန်လူမှုလှုပ်ရှားမှုတရက်ကိုကျင်းပတဲ့တဲ့ရင်ကိုတင်ဆက်ပေးမှာဖြစ်ပါတယ်စကိုင်းတိုင်းကမလူမျိုးနယ်မှာမြို့နယ်ပြည်သူ့အုပ်ချုပ်ရေးဖွဲ့နဲ့လူခွင့်ရေးရာတာဝန်ခံတို့ဥဆောင်ပြီးဒေသခံပြည်သူများနဲ့ပူးပေါင်းက86နှစ်မြောက်ပြည်ပဆိုင်ရာလူခွင့်ရေးနဲ့ထိမှန်လူမှုလှုပ်ရှားမှုတရက်ကိုကျင်းပခဲ့တယ်လို့ဒီဇင်ဘာလ2ရက်လူခွင့်ရေးဝန်ကြီးဌာနကအတိပေးဖော်ပြပါလေအဲ့ဒီလူလူလှုပ်ရှားမှုကို2024ခုနှစ်ဒီဇင်ဘာလ1ရက်နေ့မှာလူခွင့်ရေးထွန်းကားစီတရားမျှတလွတ်လပ်မြေခေါင်းစဉ်ဖြင့်လူခွင့်ရေးဆိုင်ရာဟောပြောပွဲလူခွင့်ရေးဆိုင်ရာအသိပညာပေးလက်ကမ်းဆောင်ဆောင်များအားပြည်သူ့ကာကွယ်ရေးတပ်ဖွဲ့များတံဝင်းငှားခြင်းတို့ကိုပြုလုပ်ခဲ့ခြင်းဖြစ်တယ်လို့သိရပါပါခင်ဗျာခုတခါ UPDF နဲ့အတူဆီယနာရှင်စနစ်အားအမြင့်ပြတ်တွန်းလှန်တိုက်ခိုက်ရဲစစ်တီတော်အစ်တများကိုခေါ်ယူနေတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ UPDF နဲ့အတူဆီယနာရှင်စနစ်အားအမြင့်ပြတ်တွန်းလှန်တိုက်ခိုက်ရဲစစ်တီတော်အစ်တများကိုခေါ်ယူနေတယ်လို့ UPDF ကတရားဝင်အသိပေးကြေညာထားပါတယ်။ UPDF နဲ့အတူဆီယနာရှင်စနစ်အားအမြင့်ပြတ်တွန်းလှန်တိုက်ခိုက်ရဲစစ်တီတော်အစ်တများကိုခေါ်ယူနေပါပြီ။အသေးစိတ်ချက်လက်နဲ့ဝင်ခွင့်ပုံစံတင်ရန် page ရဲ့ chat box ကိုဆက်သွယ်နိုင်ပါပြီလို့ဆိုထားပါတယ်။ဒါပြင်ရှောက်ထားလို့သူများအနေနဲ့ UPDF Telegram မှာလည်းဆက်သွယ်နိုင်ပြီလို့ဆိုပါလိုက်ခင်ဗျာ။ဆလဘီ2024ခုနှစ်စက်တလာတာအတွင်းနိုင်ငံရေးကျင်းသားအကျဉ်းသူအနည်းဆုံး20ဦးကျန်းမာရေးဆောင်ရွက်မှုလုံလောက်စွာမရရှိတဲ့အတွက်ကြာဆုံးခဲ့ရတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်2024ခုနှစ်စက်တလာတာအတွင်းနိုင်ငံရေးကျင်းသားအကျဉ်းသူအနည်းဆုံး20ဦးကျန်းမာရေးဆောင်ရွက်မှုလုံလောက်စွာမရရှိလို့ကြာ ချဆုံးခဲ့ရတယ်လို့ဒီဇင်ဘာလ2ရက်မှာမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကတည်ပြဆိုပါတယ်2024ခုနှစ်17လတာအတွင်းနိုင်ငံအကျဉ်းသားချင်းသူအနည်းဆုံး20ဦးကျန်းမာရေးစောင့်ရှောက်မှုလုံလောက်စွာမရရှိလို့ချဆုံးခဲ့ရပါတယ် PPNM မှပြည်သူရရှိထားတဲ့စီးနွေရကျင်းတော်တွင်ကျန်းမာရေးစောင့်ရှောက်မှုလုံလောက်စွာမရရှိလို့နိုင်ငံအကျဉ်းသားချင်းသူအနည်းဆုံး20ဦးဟာ2024ခုနှစ်ဇန်နဝါရီလ1ရက်နေ့မှနိုဝင်ဘာလ30ရက်နေ့တွင်ကွယ်လွန်ခဲ့ရပါတယ်လို့ဆိုပါတယ်ကျမ်းမာရေးဆောင်ရှောက်မှုလုံလောက်စွာမရရှိသဖြင့်ကြာဆုံးအောင်သူများထဲမှာနိုင်ငံရေးအကျဉ်းသား18ဦးနဲ့နိုင်ငံရေးအကျဉ်းသူ2ဦးပါဝင်ပြီးနိုင်ငံရေးအကျဉ်းသားများပေါ်လုံလောက်သောကျမ်းမာရေးဆောင်ရှောက်မှုမပေးခြင်းဟာအကျဉ်းဥစည်းဌာနအနေနဲ့တစ်ဖက်လက်နဲ့နိုင်ငံရေးအကျဉ်းသားများရဲ့အသက်များကိုသိအောင်ပိတ်ဆို့တားဆီးနေခြင်းစပ်ဖြတ်နေခြင်းပင်ဖြစ်တယ်လို့ PPNM ကဖော်ပြပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
သတင်းများကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုနောက်ဆုံးရပြည်တွင်းသတင်းများကိုပူပူမှဆက်လက်အတင်လွှင့်ပေးမှာဖြစ်ပါတယ်ရှင်။မင်္ဂလာပါရှင်။ခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ2ရက်နေ့ရေဒီယို NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်။ကျွန်မကတော့ပူပူပါ။ပထမဦးစွာအမျိုးသမီးမိန်းကလေးများနှင့်လင်းစိတ်ခံယူမှုကွဲပြားသူများတယောက်ချင်းစီကြုံတွေ့နေရတဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုခွဲခြားဆက်ဆံမှုများအဆုံးသတ်ပပျောက်ရေး profile chain campaign NUG ဝန်ကြီးများတက်တက်ကြွပူးပေါင်းပါဝင်တဲ့သတင်းကိုတင်ဆက်ပေးပါမယ်ရှင်။အမျိုးသမီးမိန်းကလေးများနှင့်လင်းစိတ်ခံယူမှုကွဲပြားသူများတယောက်ချင်းစီကြုံတွေ့နေရတဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုခွဲခြားဆက်ဆံမှုများအဆုံးသတ်ပပျောက်ရေး profile chain campaign မှာ NUG ဝန်ကြီးများတက်တက်ကြွပူးပေါင်းပါဝင်ခဲ့ပါတယ်။အမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာန၏အမျိုးသမီးနှင့်မိန်းကလေးများအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုအနေဖြင့်အမျိုးသမီးမိန်းကလေးများနှင့်လင်းစိတ်ခံယူမှုကွဲပြားသူများတယောက်ချင်းစီကြုံတွေ့နေရတဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုခွဲခြားဆက်ဆံမှုများအဆုံးသတ်ပပျောက်ရေးဦးတည်ချက်ဖြင့် profile chain campaign များကိုပြုလုပ်လျက်ရှိပါတယ်။အဆိုပါလှုပ်ရှားမှုကိုအမျိုးသားညီညွတ်ရေးအစိုးရမှပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေဒေါက်တာဒေါ်စင်မာအောင်တို့ပါဝင်လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ကျော်မွန်းနှင့်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးနိုင်ကောင်းရက်တို့လည်းပူးပေါင်းပါဝင်ခဲ့ကြပါရဲ့ရှင်။အခုဆက်လက်ပြီးတော့အကြမ်းဖက်စစ်ကောင်ဆောင်မင်းအောင်လှိုင်ကို ICC ကဖမ်းဝရမ်းထုတ်ရန်ပြင်ဆင်မှုမြန်မာပြည်သူတွေနဲ့တော်လှန်ရေးအတွက်ကောင်းမွန်တယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေစိုးပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်။အကြမ်းဖက်စစ်ကောင်ဆောင်မင်းအောင်လှိုင်ကို ICC ကဖမ်းဝရမ်းထုတ်ရန်ပြင်ဆင်မှုနဲ့ပတ်သက်ပြီးဒီဇင်ဘာလအတွင်းပြည်သူ့မှပြည်သူတို့အစီအစဉ်မှာပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေစိုးကအခုလိုပြောပါရယ်။အကြမ်းဖက်စစ်ကောင်ဆောင်မင်းအောင်လှိုင်ကိုအခုလိုမျိုး ICC ကနေပြီးတော့ဖမ်းဝရမ်းထုတ်ဖို့အတွက်ရှေ့နေချုပ်ကနေပြီးတော့ခွင့်တောင်းတဲ့အရာပေါ့။ဒါကတော်လှန်ရေးမတိုင်ခင်ကတည်းကဖြစ်နေတဲ့ကိစ္စပေါ့။တော်လှန်ရေးမှာပို့ပြီးအရေးကြီးလာတယ်။ဒါဟာပြည်သူတွေအတွက်ကောင်းတယ်။မတရားလုပ်တဲ့လူဟာဥပဒေအရအရေးယူခံရမယ်ဆိုတာနေရာမှတရားဖြစ်တယ်။အခုဟာကကဘာခုံရုံရာဇဝတ်စစ်ဆေးတဲ့နေရာကနေဖမ်းဝရမ်းထုတ်မှာဆိုတော့ဒါဟာကျွန်တော်တို့မြန်မာနိုင်ငံအတွက်ကောမတရားမှုကိုမလိုလားလို့တရားကိုရှာဖွေနေတဲ့သူတွေအတွက်ကောကောင်းပါတယ်လို့ဆိုပါတယ်။အကြမ်းဖက်စစ်ကောင်ဆောင်မင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ပေးရန်နိုင်ငံတကာရာဇဝတ်တရားရုံး ICC ရှေ့နေချုပ် Krim AA Camp KC က ICC တရားရုံးနေနိုဝင်ဘာလ28ရက်နေ့ကတင်ပြလျှောက်ထားခဲ့ပါတယ်။လက်ရှိမှာအကြမ်းဖက်စစ်ကောင်ဆောင်မင်းအောင်လှိုင်ကိုအာဂျင်တီးနားတရားရုံးမှာလဲဆွဲချက်တင်ထားကဆုံးဖြတ်ချက်ကိုစောင့်ဆိုင်းနေစေကာလလည်းဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့တရားရေးဝန်ကြီးဌာနပြောင်စုဝန်ကြီးဦးသိန်းဦးနှင့်မန္တလေးဒေသကြားကာလနိုင်ငံရေးစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနှင့်မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီတို့တွေ့ဆုံတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။အမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဌာနပြောင်စုဝန်ကြီးဦးသိန်းဦးနှင့်မန္တလေးဒေသကြားကာလနိုင်ငံရေးစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနှင့်ရေးဆွဲရေးလုပ်ငန်းကော်မတီတို့ဒီဇင်ဘာလ1ရက်နေ့မှာ Zoom platform မှာတစ်ဆင့်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အစည်းအဝေးတွင်နှစ်ဖက်ပါဝင်တယောက်ကြသူများအပြန်အလှန်မိတ်ဆက်ကြပြီးနောက်မန္တလေးလုပ်ငန်းကော်မတီအနေဖြင့်မန္တလေးဒေသကြားကာလနိုင်ငံရေးအစီအမံမူကြမ်းရေးဆွဲရေးလုပ်ငန်းစဉ်နှင့်လက်ရှိဆောင်ရွက်နေမှုများကိုညွှန်ဆွေးနွေးခဲ့တယ်လို့သတင်းရရှိပါရယ်ပြည်ထောင်စုဝန်ကြီးကလည်းမန္တလေးလုပ်ငန်းကော်မတီ၏တရားစီရင်ရေးကဏ္ဍနှင့်ပတ်သက်တဲ့ဆွေးနွေးမေးမြန်းမှုများအပေါ်ပြန်လည်ဖြေကြားပြီးဖြည့်ဆွတ်အကြံပြုချက်များလည်းပြောကြားခဲ့ကြပါရယ်ဒါအပြင်ကြားကာလနိုင်ငံရေးအစီအမံနှင့်ပတ်သက်၍အမြင့်တဘောထားများကိုအပြန်အလှန်ရင်းနှီးပွင့်လင်းစွာဆွေးနွေးဖလှယ်ခဲ့ကြပြီးရှေ့ဆက်၍လိုအပ်သလိုချိတ်ဆက်တွဲဆောင်ကြရန်လည်းဆွေးနွေးသဘောတူခဲ့ကြပါရဲ့ရှင် အခုဆက်လက်ပြီးတော့အမျိုးသမီးအခွင့်အရေးအတွက်ပိတ်ဆို့ဓာတ်ဆီးနေတာတွေကိုဖယ်ရှားတဲ့လှုပ်ရှားမှုတွေကိုအစုဖွဲ့အသီးသီးကညီညွတ်စွာနဲ့ပူးပေါင်းလှုပ်ဆောင်ကြဖို့ပြောင်စုဝင်ကြီးနော်ဆူဇန်နာလှလှဆိုတိုက်တွန်းတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ဒီဇင်ဘာလ၁ရက်နေ့ကကျင်းပပြုလုပ်တဲ့ She Trace Program တင်နန်းဖွင့်ပွဲအခမ်းအနားမှာအမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝင်ကြီးဌာနပြောင်စုဝင်ကြီးနော်ဆူဇန်နာလှလှဆိုကခုလိုဆိုလိုက်ပါတယ်။ယခုအချိန်ကာလဟာလည်း၁၆ရက်တာပြည်ပြည်ဆိုင်ရာလှုပ်ရှားမှုနိုဝင်ဘာလ၂၅ရက်မှဒီဇင်ဘာလ၁၀ရက်နေ့ထိအချိန်ဖြစ်ပါတယ်။ဂျန်ဒါအခြေပြုအကြံဖတ်မှုအမျိုးသမီးများနဲ့မိန်းကလေးငယ်များအပေါ်အကြံဖတ်မှုတွေပပျောက်ဖို့ကြိုးပမ်းချက်ကာလတွေမှာ She Trace Program တင်နန်းကိုစီစဉ်ဆောင်ရွက်ပေးနေသောစီးပွားရေးနှင့်ကူတန်းရောင်းဝယ်ရေးဝင်ကြီးဌာနကိုလည်းမှတ်တမ်းတင်ဂုဏ်ပြုပါတယ်။ယခုနှစ်အတွက်16ရက်တာပြည်ပြည်ဆိုင်ရာလှုပ်ရှားမှုရဲ့ဆောင်ပုံမှာအမျိုးသမီးနှင့်မိန်းကလေးငယ်များအပေါ်အကြံဖတ်မှုအဆုံးသတ်ဖို့တို့များအတူပူးပေါင်းစို့ Towards Beijing Plus 30 Unite to End Violence Against Women and Girls ဖြစ်ပါတယ်။ယခုနှစ်ရဲ့ဆောင်ပုံသည်အမျိုးသမီးအခွင့်အရေးအတွက်ပိတ်ဆို့ဓာတ်ဆီးနေတာတွေကိုဖယ်ရှားတဲ့လှုပ်ရှားမှုတွေကိုအစုအဖွဲ့အသီးသီးကညီညွတ်စွာနဲ့ပူးပေါင်းလှုပ်ဆောင်ကြဖို့ဖြစ်ပါတယ်လို့ဆိုပါတယ်။ကမ္ဘာကုလသမဂ္ဂရဲ့ထုတ်ပြန်ချက်တွေအရကမ္ဘာပေါ်မှာအမျိုးသမီး3ဦးမှ2ဦးဟာအကြမ်းဖက်ခံနေရပါတယ်။အမျိုးသမီးတွေကိုအကြမ်းဖက်နေသူတွေဟာလည်းနှီးဆက်သူခင်မွန်ဆွေမျိုးသားချင်းလက်တွဲပေါ်တွေကအများစုဖြစ်ပြီးတော့စီးပွားရေးအားနည်းသူအမျိုးသမီးများဟာပိုပြီးဖိနှိပ်ခံအကြမ်းဖက်ခံရတယ်လို့အစိုးရခန့်တွေကဆိုပါတယ်ရှင်။ဆလဘီ NUG ပညာရေးဒုဝန်ကြီးဂျာထွဲပန်မြေပြင်သို့သွားရောက်၍တီဒီအမ်ပညာရေးဝန်ထမ်းများမိသားစုများနှင့်ထိတွေ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ NUG ပညာရေးဒုဝန်ကြီးဂျာထွဲပန်မြေပြင်သို့သွားရောက်၍ CDM ပညာရေးဝန်ထမ်းများမိသားစုများနှင့်ထိတွေ့၍တိလိုတိမိကုံများကိုဖြေကြားခဲ့တယ်လို့ဒီဇင်ဘာလ2ရက်နေ့ဆိုရှယ်မီဒီယာမှာဒုဝန်ကြီးဂျာထွဲပန်ကအသိပေးဆိုထားပါတယ်။အခက်အခဲကြားကကြိုးစားဆောင်ရွက်နေတဲ့တော်လှန်ပြည်သူများရဲ့မြေပြင်ပြည်သူပညာရေးလှုပ်ရှားမှုများကိုတွားရောက်အားပေးတော်လန်ပညာရေးမိသားစုများနဲ့မြေပြင်တွေ့ဆုံမှုတွေလုပ်ခဲ့ပါတယ်လို့ဒုဝန်ကြီးကဆိုပါတယ်။ CDM ပညာရေးဝန်ထမ်းများမိသားစုများနဲ့မြေပြင်တွင်တွေ့ဆုံစကားပြောကြရမှာဒုဝန်ကြီးကရင်းရင်းနှီးနှီးဆက်ဆံခဲ့ပြီးလိုအပ်ချက်များကိုလည်းပြည့်စည်ပေးခဲ့တယ်လို့သိရပါတယ်။လက်ရှိမှာအမျိုးသားညီညွတ်ရေးအစိုးရဟာကြားကာလပညာသင်ကြားရေးကိုမြေပြင်ရောအွန်လိုင်းရောပေါ်မှာအကောင့်ထည့်ဖို့ဆောင်ရွက်ပြီးစူးမိုးထိန်ချုပ်နေရာများမှာစာသင်ကျောင်းများဖွင့်လှစ်သင်ကြားပေးလျက်ရှိပါတယ်ရှင်။အခုဆက်လက်ပြီးနောက်ဆုံးအနေနဲ့လူအခွင့်ရေးထွန်းကားစီတရားမျှတလှုပ်လှမ်းမြေဆိုတဲ့ကမ်ပိန်းတင်းနဲ့အတူ2024ရဲ့ထန်းတီကမ်ပိန်းကိုပူပေါင်းပါဝင်ဖို့လူအခွင့်ရေးဝင်ကြီးဌာနလှုံ့ဆော်တဲ့သတင်းကိုတင်ဆက်ပေးပါမယ်။လူအခွင့်ရေးထွန်းကားစီတရားမျှတလှုပ်လှမ်းမြေဆိုတဲ့ကမ်ပိန်းတင်းနဲ့အတူ2024ရဲ့ထန်းတီကမ်ပိန်းကိုပူပေါင်းပါဝင်ဖို့ဒီဇင်ဘာလအတွင်း NUG လူအခွင့်ရေးဝင်ကြီးဌာနကလှုံ့ဆော်လိုက်ပါတယ်။လာမယ့်ဒီဇင်ဘာလ10ရက်နေ့ဟာအပြည်ပြည်ဆိုင်ရာလူအခွင့်ရေးနေ့ဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့ဟာကျွန်တော်တို့နိုင်ငံအတွက်အင်မတန်မှထင်ရှားတဲ့နိုင်ငံရေးတမိုင်းမှတ်တိုင်တစ်ခုလည်းရှိပါတယ်။1992ခုနှစ်ဒီဇင်ဘာလ10ရက်နေ့တန်းတီမှာအာဏာရှင်စနစ်ဆန့်ကျင်ရေးလူအခွင့်အရေးငြိမ်းချမ်းရေးတို့အပြင်နာဝတာစစ်အာဏာရှင်ရဲ့ဖမ်းဆီးခံထားရတဲ့1992ခုနှစ်ရဲ့ကမ္ဘာငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်လူမျိုးရေးတို့အတွက်ရန်ကုန်မြို့မှာတောင်းသားလူငယ်တွေကအစံနာထုတ်ပေါ်တိုက်ပွဲဝင်ခဲ့ကြပါတယ်။စစ်အာဏာရှင်တွေရဲ့ထုံးစံအတိုင်းလက်နက်အားကိုအကြမ်းဖက်ဖြိုခွဲခဲ့ကတောင်းသားလူငယ်ပေါင်းရာနဲ့ချီဖမ်းဆီးခံခဲ့ကြရပါတယ်။ဒါကြောင့်တန်းတီလှုပ်ရှားမှုဟာအာဏာရှင်ဆန့်ကျင်ရေးမြမသမိုင်းမှာအထင်ကရဖြစ်ရတဲ့ခုအဖြစ်သမိုင်းမှတ်တမ်းတင်ပြီးဖြစ်ပါတယ်။အာဏာရှင်စနစ်တစ်ခုမဟုတ်တစ်ခုအောက်မှာရှိနေသမျှကျွန်တော်တို့လူထုအနေနဲ့မွေးရပါလူတိုင်းရပိုင်ခွင့်ရှိတဲ့ဘယ်သူမှလွှမ်းမိုးထုတ်ကိုင်လို့မရတဲ့လူအခွင့်အရေးတွေကိုအခုလိုပဲလက်နက်အားကိုပိတ်ပင်တားဆီးခံနေရအောင်မှာဖြစ်ပါတယ်။ဒီလိုပိတ်ပင်တားဆီးခံနေရတဲ့အခွင့်အရေးတွေပြန်လည်ရရှိဖို့ကိုယ်တိုင်တိုက်ခိုက်ယူနေရပြီးအောင်မြင်မှုအသီးပွင့်တွေကိုလည်းစတင်တွေးရှိနေရပြီးဖြစ်ပါတယ်လို့ဆိုပါတယ်။လူတိုင်းရပိုင်ခွင့်တွေကိုကိုယ်တိုင်တည်ယူပြီးတရားမျှတငြိမ်းချမ်းမှုနဲ့လူအခွင့်အရေးပြေဝတဲ့တို့အားလုံးရဲ့နိုင်ငံအသစ်ကိုဖော်ညွှန်းဖို့အတွက်လူအခွင့်အရေးထွန်းကားစီတရားမျှတလွတ်လပ်မြေဆိုတဲ့ကမ်ပိန်းတင်းနဲ့အတူ2024ရဲ့တန်းတီကမ်ပိန်းကိုကျင်းပသွားမှာပဲဖြစ်တယ်လို့ဆိုပါတယ်။တော်လန်ရေးအဆက်ဆက်ပေးဆက်တိုက်ပွဲဝင်ခဲ့ကြတဲ့အာဇာနည်သူရဲကောင်အပေါင်းကိုဂုံပြုအောင်မေရေးစတဲ့ရည်ရွယ်ချက်တွေကိုဖော်ထုတ်ပြသဖို့တန်းတီကမ်ပိန်းအတွက်ဆောင်ရွက်သွားမယ်။ Profile ကမ်ပိန်းမှာပါဝင်ကြဖို့နှိုးဆော်တိုက်တွန်းထားပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ခုတစ်ပတ်တွင်မင်္ဂလာပင်လယ်အနောက်ပိုင်းမှ Cyclone Moonai Finger သည်ဒီဇင်ဘာလ1ရက်နေ့တွင်အနောက်ဘက်ကိုဦးတည်၍ထမင်းနာဒူကန်ချီကိုဖျက်ပြီးမုန်တိုင်းငယ်အဆင့်သို့အားလျော့သွားနိုင်ပါသည်မုန်တိုင်းငယ်အဖြစ်သို့ရောက်ရှိပြီးနိုင်ငံငယ်အကြားတွင်ထမင်းအားလျော့ကြပြီးလီဘီယာနှင့်ယေဝန်အဆင့်ဖြင့်အာရေဗျပင်လယ်ပြင်ပတ်သို့ဆက်လက်ရွေးရှားနိုင်ပါသည်အထူးသတိပြုရန်မှာခုနှစ်မုတ်သုံးရာသီပြီးဆုံးချိန်ကာလသည် မနှစ်က2023ရာသီထက်မင်္ဂလာပင်လယ်အော်တောင်တရုတ်ပင်လယ်ပြင်နဲ့ပစိဖိတ်သမုဒ္ဒရာအနောက်ပိုင်းတို့တွင်တိုင်ဖွန်းမုန်တိုင်းနှင့်ဆက်ဆက်သောလေပြင်းလိုင်းများသည့်အာရှတိတ်ကုန်းမြေဘက်သို့ဝင်ရောက်လာမှုများပြားနိုင်သည်ကိုသတိပြုလေ့ထားရန်နှင့်စောင်းသီနှံများအတွက်လည်းအပြည့်မိုးဖြင့်ကြုံတွေ့နိုင်မှကြောင်းအသိပေးအပ်ပါသည်ဆိုပါအရှိလေပွေလိုက်မုန်တိုင်းငယ်တက်ရောက်မှုကြောင့်ချိန်ခါမဟုတ်မိုးရွာနိုင်မဲ့အခြေအနေများသည့်ဒီဇင်ဘာလ၊ဇန်နဝါရီလ၊ဖေဖော်ဝါရီလ၊မတ်လအထိသတိပြုရန်ဖြစ်ပါတယ်။ဆက်လက်ပြီးနေ့လိုက်တပတ်စာမိုးလေဝသအခြေအနေများကိုတင်ပြပေးသွားပါမယ်။ဒီဇင်ဘာလ၂ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနှင့်အလယ်ပိုင်းတို့တွင်မြောက်၊ရှေ့မြောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းပေါ်နှင့်တောင်ပိုင်းဒေသများတွင်လည်းရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံထပ်ပိုင်းတွင်အပူချိန်များရောကျလာနိုင်ပြီးပြန်အေးလာနိုင်ပါတယ်။ဘင်္ဂလားပင်လယ်အခြေအနေမှာဘင်္ဂလားပင်လယ်ရှေ့မြောက်ပိုင်းနဲ့ကပလီပင်လယ်ပြင်တို့တွင်တိမ်အထစ်အထစ်ဖြစ်ထွန်းနိုင်ပြီးကျန်ဘင်္ဂလားပင်လယ်တွင်တိမ်ထူထပ်နိုင်ပါတယ်။ဘင်္ဂလားပင်လယ်အနောက်ပိုင်းမှဆိုင်ကလုန်းမုန်တိုင်းဖင်ဂါသည်နောက်ဖက်သို့ဦးတည်၍တမီနာဒူကမ်းခြေကိုဖြတ်ပြီးမုန်တိုင်းငယ်အဆင့်သို့အားလျော့သွားနိုင်ပါတယ်။မိုးအခြေအနေမှာရခိုင်ပြည်နယ်၊ချင်းပြည်နယ်နဲ့ရှမ်းပြည်နယ်တို့တွင်နေရာကွက်ကြားမိုးရွာနိုင်ပြီးကျန်ဒေသများတွင်တိမ်အထစ်အထစ်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်ခြေနေမှာမြမပင်လယ်ပြင်တွင်လေသည်တောင်ရှစ်တောင်ဘက်မှတနင်္ဂနွေမိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင့်အင့်ရှိနိုင်ပါတယ်ရှင်။ဒီဇင်ဘာလ3ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြမနေငယ်အထက်ပိုင်းနှင့်အလယ်ပိုင်းတို့တွင်တောင်ရှစ်တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းပေါ်နှင့်တောင်ပိုင်းဒေသများတွင်လည်းရှစ်တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြမနေငယ်အထက်ပိုင်းတွင်အပူချိန်များရောကျလာနိုင်ပြီးပြန်အေးလာနိုင်ပါတယ်။မင်္ဂလာပင်လယ်ခြေနေမှာမင်္ဂလာပင်လယ်ရှေ့မြောက်ပိုင်းနဲ့ကပလီပင်လယ်ပြင်တို့တွင်တိမ်အထစ်အထစ်ဖြစ်ထွန်းနိုင်ပြီးကျန်မင်္ဂလာပင်လယ်တွင်တိမ်ထူထပ်နိုင်ပါတယ်။အိန္ဒိယတောင်ပိုင်းမှဖြတ်ကျော်လာသောဆိုင်ကလုန်းမုန်တိုင်းဖင်ဂါအကျဉ်းချက်သည်ကုန်းတွင်းမုန်တိုင်းငယ်အဆင့်ဖြင့်နိုင်နိုင်ငယ်ကြပြီးနောက်အာရဗျပင်လယ်ဘက်သို့လေပြင်းအားနှင့်ရေဝန်အဆင့်ဖြင့်ဆက်လက်ရွေ့လျားနိုင်ပါတယ်။မိုးချီနေမှာချင်းပြည်နယ်နဲ့ရှမ်းပြည်နယ်တို့တွင်နေရာကွက်ကြားမိုးရွာနိုင်ပြီးကျန်ဒေသများတွင်တိမ်အထစ်အထစ်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်ချီနေမှာမြမပင်လယ်ပြင်တွင်လေသည့်အရှိတောင်ဘက်မှာတနိုင်9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းနေငယ်မှအသင့်အတင့်ရှိနိုင်ပါတယ်ရှင
်ရေဒီယို NUG သောတာရှင်များရှင်အခုတော်လိုင်းရေးကြပါအစီအစဉ်မှာတော့ညာနာညံရေးထားပြီးလွတ်လပ်နေဦးဖတ်ထားတဲ့အောင်နမိတ်ခြေလမ်းများဆိုတဲ့တော်လိုင်းရေးကြပါလေးကိုနားဆင်ကြမှာဖြစ်ပါတယ်ရှင်
အောင်နမိတ်ခြေလမ်းများပခုံးတွေဟာမြို့တွေကိုထမ်းထားသလိုမြို့တွေကိုပခုံးတွေနဲ့ငတ်လင့်ထားရတယ်လွင့်ထားတဲ့အလံတော်နဲ့လွင့်နေတဲ့နိုင်ငံတော်ဟာမကြာမြင့်မီအောင်မြေကိုနင်းဖို့စောက်မျောကန်းလင့်လို့လမ်းကြိုလမ်းကြားတဲ့တိုးထွက်လာတဲ့အနာကနေရများမှာအောင်ပွဲတွေဆက်နေတဲ့တိုက်မောင်းတံများဖြစ်စစ်ရောအချစ်ရောစစ်မှန်ချင်းတရားနဲ့တိုးဝေမိချင်းငါတို့ဆိုတာနိုင်ငံချစ်စိတ်အပြည့်နဲ့အောင်ပွဲဝင်လူသားစစ်စစ်တွေမြို့ရိုးကိုခုနှစ်ကြိမ်လှည့်ပတ်ပြီးညာတန်ပေးနေတဲ့စစ်တပိုးခရယာတံများဆက်လို့လှမ်းစဲပေါ့မြို့ရိုးကိုဖြိုဖျက်လို့ပြန်လဲတိဆောက်မဲ့အောင်နမိတ်ခြေလှမ်းများ
ရေဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။အခုရေဒီယို NUG ရဲ့အင်တာဗျူးကဏ္ဍအစီအစဉ်မှာတော့စကားစတက်သားများလက်နက်အမြန်ချရင်တသစ်နဲ့တက်မတော်မှတာဝန်ခံကိုအုပ်ကာနဲ့ဆက်သွယ်မေးမြန်းချက်ကိုမင်းတီဟန်မှမေးမြန်းတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။ဟိုလက်ရှိမှာဟိုဒီအခုတို့နေမြင်မှာပေါ့လေဒီစစ်ကောင်စီတက်တည်ရဲ့ဟိုလှုပ်ရှားမှုအခြေအနေကဘယ်လိုများရှိလဲမသိဘူးเน
า
ะအခု
စစ်ကောင်စီတက်တည်ရဲ့လှုပ်ရှားမှုကတော့ကျွန်တော်တို့ပြစ်ချေတာမှာဒီကတော့သူကပလဲမျိုးပေါ့နော်ပလဲမျိုးကဘုရားတို့ MR ဘယ်နာရီတိုက်ပွဲပေါ်ဆောင်ပြီးရဲ့နောက်ပိုင်းမှာဒီနိုဝင်ဘာလ14ရက်နေ့ကချသွားတဲ့140လောက်ရှိပြီနောက်ချက်18ရက်နေ့လောက်ကရှင်းမယ်ဗျ18ရက်နေ့လောက်ကအင်အား20ကျော်အစိတ်လောက်ရှိမယ်ပေါ့နော်အလုံးစုစုပေါင်းဆိုလို့ရှိရင်200ဝန်းကျင်ပေါ့200ဝန်းကျင်လောက်ရှိမယ်အဲ့ဒီအင်အားပေါ့နော်အဲ့ဒီအင်အားကလက်ရှိမှာတော့ဒီမျိုးတွင်းပေါ့နော်မျိုးတွင်းကင်းမျိုးလုံးကင်းနေယူထားတဲ့အခြေအနေနဲ့အခုမျိုးလုံးရှင်းလေးပုံပေါ်တလားတော့မပြောတတ်ဘူးပေါ့နော်သူတို့စစ်စင်ကြီးတော့နားမလည်ဘူးပေါ့အဲ့မှာမီးရှို့တာတွေရှိရယ်မျိုးလုံးကအင်အားတွေကိုမီးရှို့ပြင်းနေနေရရှိရယ် လောလောဆယ်မှာတော့ဒီအမျိုးပြင်ထွက်ပြီးတော့အခြေခံတွေဘက်ကိုကူပြောင်းနိုင်ခြင်းမရှိသေးဘူးဗျာဟုတ
်ဟုတ်ကဲ့ပါကိုဟိုသူတို့ရဲ့အင်အားအခြေအနေနဲ့ရောဗောလေလက်တလုံးမှာရောအကူရုဘက်ကိုဒီကူပြောင်းလာတာလက်နှချအလင်းဝင်လာတာများရှိလားကိုဘယ်နှစ်ဘယ်လောက်ဦးရင်များရှိလဲ
လောလောဆယ်အနေထားမှာတော့ကျွန်တော်တို့ဘက်ကိုဟိုလက်နှချကူပြောင်းလာတာမရှိသေးဘူးဗျာကျွန်တော်နီးဆက်ရသေးတာဗောနော
်ဟုတ်ကဲ့အဲ့
မှာတော့မရှိသေးဘူးဟုတ်
ဟုတ်ကဲ့ကိုအဲ့တော့ဟိုလက်နှက်ချအလင်းဝင်လာမဲ့အရေးအယံရောတွေ့လာဒါမှမဟုတ်သူတို့လက်နှက်ချဖို့ရောအခုအနေနဲ့ဗာများပြောကြလို့ပါတယ
်။အာလက်နှက်ချမဲ့အရေးအယံတွေ့လာဆိုတော့လေကျွန်တော်တို့ဒီရှစ်ချောင်းကကျွန်တော်တို့နဲ့ဘက်တယ်ဆိုင်တာလည်းမရှိရသေးဘူးပေါ့နော်ကျွန်တော်တို့ကလည်းဒီသူတို့မြို့တွန်းကိုပိတ်လောင်ထားတဲ့အခြေအနေတစ်ခုမှာပဲဆောင်ရွက်ထားတာရှိတယ်ပေါ့အဲဘက်တယ်ဆိုင်ပြီးတော့မှတယောက်နဲ့တယောက်ရင်ဆိုင်တိုက်ပွဲတွေဖြစ်ကြပြီဆိုရင်တော့လေအဲသူတို့ဘက်ကလက်နှက်ချကူပေါင်းလာဖို့အခြေအနေတော့ရှိလာနိုင်ပါတယ်ဗျကြုံလာနိုင်ပါတယ်အကယ်၍ဗျကျွန်တော်တို့ဘက်ကလက်နှက်ချပြီးတော့ပူပေါင်းမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကနောက်ကျတယ်လို့မရှိပါဘူးနောက်မကျသေးပါဘူးပေါ့နော်အဲကြိုးစားပါလေကျွန်တော်တို့အင်အားတွေဟာလေကျွန်တော်တို့တပီးတူအင်အားတွေဖြစ်တဲ့နေပေါ့နော်ကပိုက်ဆောင်ဒူတူတယောက်ရဲ့ကပိုက်ဆောင်တက်မဟုတ်ခင်းနဲ့အဲကျွန်တော်ပီးတူတက်တော်ပေါ့နော်တက်တော်ဖြစ်အောင်ပူပေါင်းဆောင်ရဲ့အဲပေးကြဖို့လေကျွန်တော်ဂျီနီယာကနေမြေတားရက်ခံပိတ်ခေါ်ချင်ပါတယ်ဟုတ
်ဟုတ်ကဲ့ပါကိုနောက်တစ်ချက်ကလေအခုဒီစစ်ကောင်စီတပ်သားတွေပေါ့လေအလင်းဝင်လက်လက်ချလာအောင်ပေါ့လေတော်လိုင်းကြီးအင်အားစုတွေဘက်ကဘာတွေများစူးစမ်းအထောက်ဖို့လိုမလဲကိုသူတို့မတ်လုံးဘာတွေပေးဖို့လိုမလဲ
ကျွန်တော်တို့သွားနေကြတယ်သမယိုးရပေါ့နော်လက်နှက်ချပြီးတော့ပါအလင်းဝင်လာမယ်ဆိုလို့ရှိရင်ပူပေါင်းလာမယ်ဆိုလို့ရှိရင်ငွေသားဆုချမယ်လွမြောက်နေပြီပို့မယ်ဆိုရက်မလုံးနေပေးတာမျိုးတွေရှိတယ်ပေါ့နော်အဲတော်တော်လေးပဲကျွန်တော်တို့ဘက်ကထင်တာမြင်တာတဲ့အဲထင်တာမြင်တာတဲ့တို့ဒီလွမြောက်နေပြီပို့ပြီးပါပြီဆိုလို့ရှိရင်တို့ရဲ့လောက်ကအဓိကလောက်ကခွန်လန်းပေါ့နော်ဘာပဲဖြစ်ဖြစ်ကျွန်တော်တို့ဘက်ကတော်လန်ရေးပါလို့ဘလောက်ပဲခက်ခဲတွေဘလောက်ပဲကြုံနေပါစေဘလောက်ပဲရင်ဆိုင်နေပါစေအဲတို့ဒီတစ်ဖက်ကဂျင်းတဲ့ချက်သေးကနေပြီးတော့မှကျွန်တော်တို့လွတ်မြောက်ရအဒေတာတွေကိုရောက်လာပြီဆိုလို့ရှိရင်တို့ရဲ့အဓိကတော့လောက်ကန်ခွန်လန်းပေါ့တို့ရဲ့လောက်ကန်ခွန်လန်းရဲ့တို့မိသားစုတွေရဲ့ဘဝလုံခြုံရေးတာတွေကိုအာမခံပေးနိုင်ရင်တော့ကျွန်တော်တို့ပူပေါင်းလာနိုင်ဖို့အများကြီးအချိန်တွေပူအရင်ထက်ပူပြီးတော့ကောင်းလာနိုင်ခြေရှိရပြဟုတ်
ဟုတ်ကဲ့ပါကိုအဲ့တော့လေကျွန်တော်တို့ဒီပြည်သူဘက်ကတော့အဲ့လိုမျိုးပေါ့နော်တိုက်ရင်အလိုက်ပေါ့ဟိုဟိုသူတို့လက်နက်ချတာကိုလူကျင်နေမြင်ကျင်နေပေါ့လေအဲ့လိုတိုက်ရင်အလိုက်လက်နက်ချလာဖို့ကောကျွန်တော်တို့ဟိုဘယ်လောက်အတိုင်းထားဟိုလှုပ်ဖို့လိုအပ်မလဲကို
အမှန်မှတော့ဗျာကျွန်တော်တို့သိထားတဲ့လောက်ကတော့ဟိုတိုက်ရင်လိုက်လက်နက်ချဖို့ဆိုတဲ့အပိုင်းမှာပေါ့နော်တိုက်ရင်လိုက်လက်နက်ချဖို့ဆိုရင်လည်းစစ်ကောင်စီတပ်သားတွေအဲ့လိုလေတိုက်ရင်လို့သာပြောတယ်တိုက်ရင်အလိုက်ဆိုတဲ့အပိုင်းမှာတော့အင်အားတောင့်တနေတဲ့ခိုင်ခိုင်မာမာမရှိပါဘူးဗျာကျွန်တော်တို့သိထားတဲ့လောက်ပေါ့နော်ကျွန်တော်တို့လည်းဒီတပ်ဖက်ကနေပြီးတော့တချို့ဒီစစ်မှုမထမ်းမလျာဥပဒေကြောင့်မာသွားတဲ့သူတွေကိုကျွန်တော်တို့ဒီမှာပြန်ခေါ်ထားရတဲ့လူတွေလည်းရှိတယ်ပေါ့နော်ထွက်ပြေးလာလို့ပြန်ခေါ်ထားရတဲ့လူတွေလည်းရှိတယ်သူတို့ရဲ့အခြေအနေအဲ့တို့ပြောပြတဲ့ပြောပြချက်တွေအရာတွန်းချင်နေတယ်ဆိုလို့ရှိရင်တော်တော်လေးကိုရိုင်းနေတယ်အဲတရင်အလိုက်ဆိုတဲ့ဟာကြီးတွေတော့မှတချို့ဆိုရင်တရင်လိုက်သူ့လိုပျောက်သွားတာရှိတယ်ပေါ့နော်အဲသူ့လိုပျောက်သွားတာရှိတယ်တချို့ဆိုရင်တရင်မှာဆိုလို့ရှိရင်အင်အား250 200ကျော်လောက်ရှိရမယ်တရင်က20ကျော်လောက်ရှိတော့တဲ့တရင်တွေလည်းအများကြီးရှိရပေါ့ဆိုတော့ဘာဖြစ်ဖြစ်အဲတရင်လိုက်လည်းနဲ့ချဖို့ဆိုလို့ရှိရင်အဲကျွန်တော်တို့ဘက်ကလည်းဒီတက်ပို့ပြီးတော့စစ်စင်ရေးတွေပေါ့စစ်စင်ရေးတွေဆောင်ရွက်ဖို့လိုအပ်လိမ့်မယ်လို့ထင်ပါ
ဟုတ်ကဲ့ပါကိုနောက်ဆုံးမေးခွန်းတစ်ခုပါပဲအခုဒီစစ်ကောင်စီတပ်သားတွေနဲ့ဒီပေါ့နော်မင်းအောင်လိုင်းတို့ကအခြေအနေမကောင်းတော့ဘူးဆိုတာလည်းအကုန်လုံးကသိရပေါ့ဒါပေမဲ့စစ်ကောင်စီတပ်သားတွေကိုအခုအနေနဲ့ပေါ့လေဒီတော်လိုင်းကြီးတပ်ဖွဲ့တစ်ခုရဲ့ခေါင်းဆောင်အနေနဲ့ပေါ့ဟိုပေးချင်တဲ့သတင်းစကားရှိရင်လည်းပြောပြပါဦးအခုဟု
တ်ကဲ့ပါဗျာကျွန်တော်တို့ကတော့တော်လိုင်းကြီးစလို့ကလေးကတရားတဲ့ဖက်နဲ့မတရားတဲ့ဖက်ပေါ့နော်ဓမ္မနဲ့အာရမအဲဘယ်ဟာကဓမ္မဘယ်ဟာကအာရမလဲဆိုတာကိုခွဲခြားသိဖို့ခွဲပြပြတိဘူးပေါ့နော်အဲမင်းအောင်လိုင်းဒီကျွန်တော်တို့ဒီဟိုပါပေါ့နော်တူတယောက်ရဲ့အဲဒီစစ်တပ်ဆိုတဲ့အပေါ်မှာတူတယောက်ဟိုလက်ဆွဲတော်တက်လို့သူအသုံးပြုပြီးနေရဲအခုဆိုရင်မင်းအောင်လိုင်းက ICC တရားရုံးကနေပြီးတော့ program ထုတ်ဖို့တော့မှရှောက်ထားရရှိလာပြီပေါ့နော်အဲ့တော့ဘာဖြစ်ဖြစ်သူတူတက်ကိုကာကွယ်မနေဘဲနဲ့အဲကျွန်တော်တို့ဒီတူတက်ကိုကာကွယ်ပေးကြဖို့ဒီတက်တွန်းမှာရှိတယ်မင်းအောင်လိုင်းတက်တွန်းမှာရှိတယ်စကားစကားတက်တွန်းမှာရှိတယ်ညီကိုမျိုးကိုဒီသတင်းစကားပါချင်ပါ
ဟုတ်ကဲ့ပါကိုခုလူချင်းပြပြကြပြရကျေးဇူးတင်ပါတယ်ကို
ရေဒီယို NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့သကောကင်ဘာသာဖြင့်တပတ်တွင်သတင်းများကိုနော်နွေဦးပွင့်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
Hello, coordinate episode so to kwani matilo and kwelelo tata tata bonya inilo okay to me to puta episode pani ya meme usin kapakane tinilo takso khati time wena ni lokoda we to ta posuko we ibakhele kapaputa we dito ko keda te coc to pu o kapima we agini kosapuko to klote we ta ginilo di lokoda we to ta posuko we ta paso ribata pa kapaputa we dito ko kete coc to pu o kapima we agi kosapuko to klame we khaita ni phela no we bakisi khoto ni kamiti ta opo no ri lucita panuto shaki to kisi le pu kotok lo teo da ni lo tapas sakto tapas ata khu do ma phat do da i miwe tapu twel tu wi go ta u ta ni lo a khu po we tapas ri ba khela pak ba pa phuta do pak ba ma we a ri ka twel ni lo do lo ta po do lo nyai pu ni kotok lo khu do pa lo ba mo da pa he tho we da ngi ni peto ni ma tha so ni lo tha so khi tu miwe da clearly to call ni ti ko do de ta mi phi mi nya ta ma su mo so ta du ha ma kwi o tasi khu to ta hu ta re patama we ta re ni lo clearly to core ni core app do kwo gnyaw po mu ko ra ta gra gro ru to khoro me do ma we da clearly to core ba twa ta mu phi mu nya ta ma su ma so ta do ha ma kwi o tasi khu to ta hu ta re e phe la november kisi ya to do kwu we da le la december to tasi lo sathi ko sa ko mu de to tho cho pu tau tho mu ta ta klei ni mata ma wada ni lo pu mu pu mo do phodi pu ta de ta pha pho kho ba kha ta mu phi mu nya ta ma su ma so pu kapu phle wada wi le ro pu ta gro gro pu ka do ni ma wada ta bi ta ba go ba ta to pa do ma wada ni lo le ta ta klei de lo nya ni wa he tho ta o wada ba ta ka ya khi si ga a ge pa do ni ba tak so ni lo tak so su mi nya tu ni wada le do ko san ni le mi to ta pu kam le khu ga ba do wada wi hi ta sa do ta tu tho pa hawa we ta ka di ba kam le ta ga ni ta ka ma to u ba ta ke pho o ta ge ni lo le do ko san ni phe la no wan do at khi si tu khi si khu to ta pu pe yo tu le kha ta le su we pha do de si kho ple le tro a blo khi si ho kam le khu ga ba do we hi ta ple we ga ha ta ple ta sa da khi da do kam le ta tu tho khi ple hawa we ta ka di ba kam le ta ga ni ta ka ma to u ba ta ke pho o ge ni khe ni mu pa tu tho we ra ta so to ပထမနေ့မှာတက်ဆော်နေလို့တက်ဆော်လည်းသူ့တက်တူမျိုးဝင်တာကချင်းလောကဝလော့ဆော့တာပပနော်ဤ KIO to be where we while of war come to part dot while ကတူလောအမအထော်တာတဖာအိုကွယ်မြင်ဝင်တာတာနေလို့လညာသူခင်းနေစုတာစုတာကမတဖာဒီတော့အဝဲတေကိုကလဝဲဝကချင်းလောကဝလော့ဆော့တာဤပါလောဝဲတော့ပရှိုလော့ဆော့ဝဲတာခုကထဝဲတလမီလောဖာလေပါကချင်းဖို့တဖာအဝတော့ခဲဤ KIO နဲ့ True Key Way အလေဖဲလာနိုဝင်ဘာခီစီခတ်တော်နီ KIO ထူတော်ဝဲတာကစော်နေလို့လောဘဝလဆော့တဲဤတပပနောအဒီအမီကချင်းပွားကလူတဖာတကတိပါလေကချင်းလောကဝပူပကောဖူလို့အဆောဝဲတဖာဒီတော့ကိုအိုတော်တတ်ဖလခဝီလောဘဝတဖာမေတ္တာပါဖို့အောတတိဟောတညာဟောနေလို့ဘာသာခဲဤပယောတူအတော်တဖူဟူတာလောဖာအိုထောဝဲတတာတော့ KIO နဲ့ဒီတော့ဓာတိတဖာဤကမဟာမကွေဝဲအောသူပြည်ဝဲတာတော့ဝဲခေါ်ဝဲတာပါလေကတူလောမအထောတတဖာလောဘဝကမြတ်တဖာတော့ကတူထောကေဝဲတာအတော်ရင်းနီပထုန်နီမာတဆွန်နောထောတလာဤဒီမီခရုပလေလာတလာတုန်နီမောတိကုမူအခုကုလောပွဲတခုတခုတော့တူတမနလတူတပဝတဖာနီကလပွဲဝဲဟောမီတဆွေတုန်နီနောတခစလေးပါခန်တူတဖိုင်နီဝိနာဖိနီနောကမလလေဒုကနာဘာတာကိုဒီနောတဲ့မောတဘာမီထောဘူနီတကေ
တရားမှုကိုစံစစ်သောပြေဥပံမြောက်ပွင့်လန်းသည်ဒီသူအာနာဒီသူညာတေယရှိဖို့လိုအပ်သည်ဒီသူနဲ့ဒီသူကြာကပေါင်းကူတနာတစ်စင်ဖြစ်ဖို့ရည
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.3 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါရှင် မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်